တင်းသစ် Open တန်နစ်ပြိုင်ပွဲအမျိုးသမီးတဦးချင်းဘောလုံးပွဲကိုစနေနေ့ကရှင်ပြိုင်ကစားရမှာရိုမီးနီးယားတင်းနစ်မဲဆီမိုနာဟဲလပ်ကအမေရိကန်တင်းနစ်မဲဆလွန်စတက်ဖင်စ်ကိုအနိုင်ကစားပြီးချန်ပီယံဖလားရသွားပါတယ်။လက်ရှိကမ္ဘာအဆင့်1ဟဲလပ်အတွက်အခုချန်ပီယံဖလားဟာပြိုင်ပွဲကြီးတစ်ခုမှာပထမဆုံးဘိုးဆွဲအနိုင်ရခဲ့တဲ့ဖလားပါ။အသက်26နှစ်အရွယ်ဟဲလပ်ဟာလက်ရှိကမ္ဘာအဆင့်10မှာရှိတဲ့အသက်25နှစ်အရွယ်စတီဖင်စ်ကိုပထမပွဲငယ်မှာ3မှတ်6မှတ်နဲ့ရှုံးပေမဲ့နောက်2ပွဲမှာ6-4 6-1 နဲ့အနိုင်ရပြီး2ပွဲနိုင်တပွဲရှုံးနဲ့ချန်ပီယံဖလားစွခူးသွားတာပါ။ဟဲလပ်ဟာGrand Slam လို့ခေါ်တဲ့တင်းနစ်ပြိုင်ပွဲကြီးတွေရဲ့ဘောလုံးပွဲတွေမှာအရင်က3ချိန်အထိအရေးနှိမ်ထားပြီးမှချန်ပီယံဖလားအနိုင်ရတဲ့4ယောက်မြောက်တင်းနစ်မဲဖြစ်ပါရဲ့ရှင်။